မင်းခင်ဗျာ68မှာပြည်သူလူထုတရားလုံးညွန်မှန်းခဲ့ကြတဲ့ညွန်မှန်းချက်တွေကတော့အာနာရှင်စနစ်ထုတ်ချဖို့အတွက်အဓိကဖြစ်ပါတယ်။မဆလာအစွာပြုသွားခဲ့တဲ့ဆရာတော်ကလောလောဆယ်လက်တလောအမှုရခဲ့ပေါ့။ဒါပေမဲ့ရေရှည်မှာအာနာရှင်စနစ်ထုတ်ချပြီးတော့ဒီမိုကရေစီအစီအပွင့်တွေကိုသူတို့ခံစားကြရလိမ့်မယ်လို့ညွန်မှန်းခဲ့ကြတယ်ထင်ပါတယ်။29နှစ်ကြာလာတဲ့အခါမှာအဲ့ဒီညွန်မှန်းချက်ကိုဘယ်လောက်ရှိပေါင်းရအောင်မြင်ခဲ့ပြီလို့ပြောနိုင်ပါလားခင်ဗျာ။
ဒီနားလေရပါတော့အဲ့ကလာတွေကတော့ဟိုဒီမိုကရေစီဆိုတာကတော့ဟိုပြောကြတာပေါ့အလုံးဒါပေမဲ့လေအဓိကကတော့အဲ့ဒီကကျွန်တော်တို့ចောင်းသားတွေနေနေကောပြည်သူတွေနေနေကောကတော့ဒီဂုံတိခါရှိရဲ့ဘဝမှာမနေရတာပေါ့နော်သူတချင်းကလည်းစီဝါကြီးမှဆိုလဲသင်တလူငွေဆက်ကူတွေလာချက်သိမ်းလိုက်တာမျိုးပြည်သူလူထုပေါ်မှာဘလို့မှဟိုစိတ်ခါနဲ့တန်ဖိုးမဆက်ဆံဘူးဆိုရခံစားချက်မျိုးပေါ့နော်အဲ့ဒါပိုအဓိကကြမယ်ထင်တယ်ဟိုစိတ်ခါနဲ့ဆက်ဆံခံရတယ်အဲ့ဒါစီဝါကြီးမှရောနိုင်ငံရေးမှရောလူခွေးရေးမှရောအဲ့ဒီပေါ်မှာမတင်တဲ့လူspontaneous လို့ခေါ်ရအလိုလျောက်ထပြီးတော့လာဟိုအောင်ကြောရတဲ့ဘောပါပဲဒီပုံမှာမှနိုင်ငံကြီးကောင်းဆောင်တွေကနေဒါအရောဖြင့်ဒီလိုဂုံတိတ်ခါနဲ့လိုတဲ့ဘောကိုရဖို့ဆိုရင်ဒီမိုကရေစီဟာအကောင်းဆုံးစနစ်ပဲဆိုပြီးတော့ပြောကြလို့ဒါဆက်နာရှင်စနစ်စံဒီဒီမိုကရေစီရဲ့ဖြစ်ပေါ်လာတာပါကျော်ကုန်းစကုန်းနဲ့ကြားခဲ့တဲ့ခါမှာအဲ့ဒီမန်ဒက်တွေပြေးသွားပြီလားဆိုရင်ပြောရမယ်ဆိုရင်တော့ပြေးဖို့ကမရှိသေးဘူးအများကြီးဆက်ပြီးတော့ခီးဆက်အောင်မယ်လို့ကျွန်တော်တို့တောင်းတပါတယ်
ဒီမိုကရေစီကတော့ပုံပြီးကြက်ကြက်နဲ့ခီးပေါ်တယ်လောလောဆယ်မှာတော့အဲ့ဒီဆက်နာရှင်တပါတီအမရှင်စနစ်မှာခံခဲ့ရတဲ့ပြင်းထန်ချုပ်ချယ်မှုတွေလူကုန်သိခါကျင်းနေမှုတွေကတော့အခုတော်တော်လေးပပျောက်သွားပြီလို့ဆိုထင်ပါလား
ကျွန်တော်ထင်တာကတော့ဒီ68မှာဒီဒီမိုကရေစီလို့ပြောတဲ့အခါမှာပေါ့နော်နောက်ပြီးတော့အဓိကကလည်းဗမာမျိုးကြီးတွေမှာရှင်လူငယ်အဓိကဦးစီးပြီးလောက်ကြတာပေါ့နော်ဆွဲတဲ့အခါကျတော့ဘာတော့တွေ့ရလဲဆိုတော့ဟိုနောက်ပိုင်းလှုပ်ရှားမှုကြီးကျေပြန့်လာတာပေါ့နော်နောက်ပိုင်းဆန်ကျင်တွေကိုကြာနေများသဘောပေါက်လာတာကတော့ဒီမှာနိုင်ငံရေးသက်သနာဟာစင်နာရှင်စနစ်သက်သနာတစ်ခုရမဟုတ်ဘူးမာဖီးယားဆက်ရဲကလူမဲ့ရည်ကြတယ်လို့ကပြည်တော်စုကိုပြင်မိတော့မူဒင်းပြစ်ချက်ပြီးပြည်တော်စုပုံမပေါ်ခဲ့တာဒါကြောင့်မို့တိုင်းသားအခွင့်အရေးတွေတိုင်းသားကြပိုင်ခွင့်တွေပိတ်အရေးကြီးလို့လူရနားလည်းမြင်လာကြတဲ့အခါကျတော့အခုလူ့ကုန်တိတ်ခါလို့ပြောမယ်ဆိုရင်ကျွန်တော်တို့ကဒီမိုကရေစီခွင့်ရရေမရတော့ဘူးပေါ့နော်တိုင်းသားတွေရဲ့အခွင့်အရေးတိုင်းသားတွေရဲ့ဒဏ်သူကြီးဆိုရယ်ကပြောလာကြတဲ့အခါကျတော့အဲ့လိုပြည်ရန်ပေါင်းစုံနဲ့တိုင်းမယ်ဆိုလို့ရှိရင်တော့အခုရှင်ကြီးဟာလည်းအဲ့ဒီအနေထားကိုပြီးဖို့မရောက်သေးဘူးလို့ပြောမှာဖြစ်ပါတယ်
။ဟုတ်ကဲ့။ကိုမင်းကအဲ့ဒီလွတ်လပ်ရေးရပြီးတဲ့ကာလကိုပြောတော့ကျွန်တော်လည်းအဲ့ဒီခိစားကိုနည်းနည်းပြန်ကောက်ချင်ပါတယ်။လွတ်လပ်ရေးကျူပန်းစဉ်တုန်းကလည်းပဲမြန်မာနိုင်ငံသားတွေဟာတိုင်းရင်းသားတွေလည်းပါဝင်ခဲ့ကြတယ်။ဘာသာမရွေးလူမျိုးမရွေးအကုန်လုံးလူသားသားအစားပေါင်းကလွတ်လပ်ရေးရရှိဖို့ဆိုတဲ့စီတန်းနဲ့ကျူပန်းခဲ့ကြတယ်။ဖက်စစ်ကိုတော်လှန်ခဲ့ကြတယ်။လွတ်လပ်ရေးရပြီးတဲ့အခါမှာအဲ့ဒီစီတန်းတွေမိမိပပျောက်သွားပြီးတော့ပြည်ထောင်စုလည်းပဲအမြဲကြလာတယ်။လူတချို့ကတော့ဝေဖန်ကြပါတယ်။အဲ့ဒါဗိုလ်ချုပ်အောင်ဆန်းလူကောင်းဆောင်မျိုးကွယ်လွန်သွားလို့သူရဲ့ပင်လုံးမှာပြေးခဲ့တဲ့ဂတိကိုယ်တွေအကောင်ထဲမပေါ်နိုင်လို့လေတချို့ကပြန်ဆုံးတတ်ကြတာပေါ့လေဆိုတော့အခု68နောက်ပိုင်းမှာအဲ့လိုညှောမှန်းချက်မပြစ်မီဖြစ်နေသေးတာဘောတုံးတရားကျွန်တော်ထောက်ပြဝေဖန်ကြရရှိပါလားဘာကြောင့်ဆိုတာအဲ့လို
โอเคဥချုံတော်မှာပြောရတာမှလည်းပါပါတယ်နှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့ဒီစနစ်ဟောင်းကိုမှာဖိနေမှုကိုဒါမှမဟုတ်လေကျုံကျွမှုကိုတော်လန်းတာတစ်ပိုင်းပေါ့ဒါကြီးကျုံကျွမှုကိုတော်လန်းပြီးတဲ့အခါမှာဟလာအနာဂတ်မင်းရင်ကောအနာဂတ်ပြည်တော်စုကဘယ်လိုမျှော်မှန်းချက်မျိုးနဲ့ဘယ်လို vision မျိုးနဲ့ပေါ့နော် formula ဆိုအပိုင်းနှစ်ပိုင်းပေါ့ဆိုတော့ဟိုစနစ်ဆိုးကြုံပြုမှုကိုတော်လှန်ရတာကြတဲ့ခါကျတော့အလုံးပုံညာပြီးပုံမှာအကြောင်းပြုပြီးတော့ညီညွတ်နိုင်တယ်ခုနကတွေးရောင်အသားရောင်မခွဲပဲအလုံးပါနေတယ်ပေါ့ဒါပေမဲ့လည်းဒီကနေ့ရှေ့ဆက်ပြီးတော့ဘယ်လိုဟလာအာနာခွဲဝေမှုတွေနဲ့ဘယ်လိုတန်းတူအခွင့်အရေးတွေနဲ့ဟလာသွားကြမလဲဆိုပြောရတဲ့အခါမှာတော့ခုနက vision ပေါ့နော်တန်းဒီအနာဂတ် vision ကိုစဉ်းစားရတဲ့အခါမှာတော့တတိယဖွဲ့ရပို့ပြီးတော့ level 2အုပ်ချင်တာအခုတဖွဲ့ရပို့ပြီးတော့အခွင့်အရေးလိုချင်တာကျွန်တော်တို့ animal farm ဆိုတဲ့နေရာလို့ပေါ့နော်ပြောရမယ်ဆိုရင်တော့အားလုံးတော့အတူတူပဲငါတော့ပို့ခွင့်အရေးရှိတယ်ဆိုရင်အမြင်မျိုးတွေဖြစ်လာရပုံမှာမူတည်ပြီးတော့ဒီနိုင်ငံမှာပဲဖြစ်ဖြစ်ဒီနိုင်ငံမှာဆိုပါပေါ့နော်လူမျိုးကြီးဟွာတာပါတီကြီးဟွာတာတောင်းဆောင်ကြီးဟွာတာတွေပေါ်လာတဲ့အခါမျိုးမှာကျွန်တော်ထင်တယ်ခုနကလူတော်ကသူလုခဲ့ကြတယ်တကယ်ကအကျူးကျူးကြတဲ့ခါကျတော့တစ်ဖက်ဆောင်ရင်းဖြစ်တယ်ဆိုတဲ့အမျိုးမျိုးကြီးအဲပါဝင်ခဲ့သူတွေမှာအလုံးခံစားရတာပါပဲဒီလိုမျိုးကလွတ်လပ်ရေးတိုက်ပွဲတုန်းကလည်းဟိုနေဆက်ဆံကြီးမှာလွယ်တူခဲ့ပေမဲ့ regular support နဲ့အလုံးပါခဲ့ပေမဲ့တကယ်ကတိဆောက်ရေးပိုင်းမှာကျတော့ခုန vision တွေကွဲလာတာတွေ့ရပါတယ်ဒီခုလည်းဒီ democracy တော်နိုင်မှာလည်းအသာတူပါပဲဟလာဒီ share nation split ကိုဆက်နေတဲ့နေရာမှာအလုံးတူညီကြတယ်မြန်မာဒီကမှာဒီနိုင်ငံကိုရှေ့ဆက်ဘယ်လိုတိဆောက်မလဲဆိုတဲ့ကိစ္စမှာတော့အခုအငင်းပွားစရာတွေမင်းရတဲ့ရှိနေတော့မှာ
ဟုတ်ကဲ့ကိုမင်းကျွန်တော်ဒီလိုလွတ်လပ်ရေးနောက်ပိုင်းမှာဖြစ်ပြူကွဲလာတဲ့ဇာတ်လမ်းမျိုးကတော့အာဖရိကမှာတော့အများကြီးတွေ့ရတယ်ထင်ပါတယ်။ဘာလို့လဲဆိုတော့သူတို့နိုင်ငံတွေကသမိုင်းအစဉ်လာမရှိဘဲနဲ့နေဂျက်သမားတွေကသူတို့တင်ပိုက်တဲ့အခါမှာနယ်နိမိတ်မြင်းဆွဲပြီးတော့မင်းဒီနဲ့ယူငါဒီနဲ့ယူဆွေးလုခဲ့ကြတယ်ဆိုတော့လွတ်လပ်ရေးပြီးတော့အဲ့ဒီကိုလိုနီစနစ်ရဲ့အစဉ်လာအတိုင်းသူတို့လွတ်လပ်ရေးပြီးတော့မတူညီမှုတွေပါနေရပါလိမ့်မယ်။ မြန်မာနိုင်ငံမှာကြတော့လွတ်လပ်ရေးမဆုံးရှုံးခြင်းကလေးကလည်းတိုင်းရင်းသားတွေအားလုံးဟာအဲ့ဒီညနေမိအထက်မှာတော့ပါဝင်ကြကြပြီပေါ့လေတချို့ကမြန်မာရှိမယ်တချို့ကတော်တော်လေးကြာခဲ့ပြီဖြစ်မယ်အဲ့ဒါကြောင့်လွတ်လပ်ရေးယူတော့လည်းပဲဒီနယ်ကိုသိမ်းခဲ့တာပဲဒီတိုင်းပြန်ပြေးစုပြီးတော့ယူခဲ့ကြတယ်ကျွန်တော်အဓိကဆင်ခြင်တာကအိန္ဒိယနဲ့ဟန်ဆင်ခြင်တယ်အိန္ဒိယမှာလည်းပဲလူမျိုးရေးကွဲပြားမှုတွေဘာသာရေးကွဲပြားမှုတွေ diversity ကပိုတော့မှများသေးတယ်ဒါပေမဲ့သူတို့နိုင်ငံမှာကြတော့အခုခါမှာဒီလိုစီဝန်ကွဲပြားမှုကိုမြန်မာနိုင်ငံလောက်ပြင်းပြင်းထန်ထန်မကြတော့ဘူးအဲ့ဒါဘာကြောင့်လို့ထင်လဲခင်ဗျာ
အိန္ဒိယနဲ့မြန်မာနိုင်ငံတို့တူပါတယ်မြန်မာနိုင်ငံရဲ့1948အချိန်ကဥရေကိုဆိုလို့ရှိရင်ဒါအိန္ဒိယနိုင်ငံမှာဥချံထုတ်လုပ်ကွင်းသွားဆွဲခဲ့ကြတာ
ဟုတ်ကဲ့
အိန္ဒိယမှာရေးရုံမတော်လို့ရပါတယ်ဒါပေမဲ့မြန်မာနိုင်ငံနဲ့အိန္ဒိယနဲ့အချိန်ကဥရေကလည်းတော်တူပါတယ်အစစတွေကဒီတော်ပုံစံမျိုးစခဲ့ကြတာဒါပေမဲ့လည်းအိန္ဒိယမှာကဒီမိုကရေစီကရှင်သန်တဲ့အခါကျတော့ဒီမိုကရေစီရှင်သန်နေတဲ့ကာလပတ်လုံးအမှားတွေကိုပြင်ဆင်ခွင့်ရှိတယ်ဆိုတာကတော့ငငယ်သိမယ်တော်မြန်မာလက်ခံထားကြတာပါဆိုဒီမိုကရေစီအားသာချက်ကအမှားကိုငြင်းချမ်းစွာပြင်ဆင်မှုရှိရတော့ဖြစ်ပါတယ်ဆိုတော့အိန္ဒိယမှာလာဒီလူမျိုးစုတွေတိုင်းရင်းသားတွေဘာသာရေးလူမျိုးစုတွေအခွင့်အရေးတွေကိုတောင်းဆိုတာတွေကိုငြင်းချမ်းတဲ့လူတွေဒီမိုကရေစီကိုဖြစ်ရှိနိုင်တဲ့အခါကျတော့အိန္ဒိယအခြေခံဥပဒေဟာစတော့ကတပီအောင်နဲ့စခဲ့ပေမယ့်အခုတော့တဖြည်းဖြည်းနဲ့ကျွန်တော်တို့ Federal Feature လို့ခေါ်တဲ့ဒီ Federal လက္ခဏာတွေအများကြီးတွေ့လာပါတယ်ဆိုတော့အိန္ဒိယဒီနိုင်ငံကိုကြည့်မယ်ဆိုရင်2014လောက်တည်းကိုကျွန်တော်ပြည်내တက်တည်ဖွဲ့စည်းပြတာဒီလိုက်ရောမှုတွေလုပ်နိုင်ပါတယ်။ဒီကံပြောရမယ်ဆိုရင်ဒီမိုကရေစီရှင်သန်နေလို့ရှိရင်စက်တော်ဟိုလက္ခဏာတွေနဲ့မတူညီမှုတွေကိုပြန်လည်ဖြေနိုင်ပြီးတော့ဖြည့်ဆည်းမှုပိုလွယ်ပါတယ်။ဒီမနိုင်ငံမှာလည်းအဲ့ဒီအခွင့်အရေးဟိုရသင့်ခဲ့ပါတယ်။1962မှာတကယ်တော့ရှမ်းနေဦးဆောင်ပြီးတော့တိုင်းသားတွေကတင်ပြတဲ့ကိစ္စတွေအကုန်အကျွင်းနဲ့မှန်တယ်မှားတယ်ခဏထားပေါ့နော်။ဒါပေမဲ့ဦးလူတို့ပုံမှန်ခေါင်းဆောင်တွေကဒါကိုအကမတိတ်ခေါ်တာပေါ့နော်။အပြန်လဲစစ်ဆက်လာဖြည့်ဆည်းနိုင်မှုကြိုးစားခဲ့ကြတာ။ဒါပေမဲ့62မှာအားလုံးပြည်တိုင်းမဲ့စစ်တပ်ကဟာအာဏာပေးလိုက်တဲ့အခါမှာဒီမိုကရေစီစိတ်တုံးသွားပါတယ်။ဒီမိုကရေစီစိတ်တုံးတဲ့အခါမှာပဋိပက္ခတွေသဘောထားကိုလဲမှုတွေကိုဖြည့်ဆည်းပြီးအပေးယူလုပ်ပြီးတော့စစ်ဆက်ဖြည့်နိုင်နိုင်တဲ့စနစ်လည်းပျောက်သွားပါတယ်။ဒါကြောင့်မို့ဒီမိုကရေစီမရှိရင်ဖက်ဒရယ်ဖြစ်လို့မဆိုရင်အမှတ်ခက်ပါတယ်။ဖက်ဒရယ်ဘယ်တော့ပဲကောင်းကောင်းပြောပြောအဆိုဖြစ်ယူနေဆိုရင်ဒါတော့မှအကောင်းဆုံးဖက်ဒရယ်အခြေခံဥပဒေလိုပြောလို့ရပါတယ်။ခွဲထွက်ခွင့်တော့အမှတ်ခံထားပါတယ်။ဒါပေမဲ့လည်းဒီမိုကရေစီမရှိတဲ့အခါမှာဒီဆိုဗီယက်ယူနီယံမှာရှိတဲ့ဖက်ဒရယ်စနစ်ကဖက်ဒရယ်အတူရအောင်အလုံးကတတ်မှတ်ကြပဲ။ဒါကြောင့်ကျွန်တော်မြင်တာကတော့လူမျိုးတွေဘာသာတွေကွဲပြားတဲ့လူဖွဲ့စည်းမှာစစ်မှန်တဲ့ဖက်ဒရယ်လက္ခဏာရဖို့ဆိုရင်ဒီမိုကရေစီရှင်သန်ရေးပုံဝင်ချက်မှာချစ်ဒီမှာသာဖြစ်နိုင်မလို့ကျွန်တော်သုံးသပ်ပါတယ်။ဒီမိုကရေစီစိတ်တုံးခဲ့တဲ့အတွက်ကြောင့်မို့ဒီပြဿနာတွေပို့ပြီးတော့ဆိုးရွားလာတာ
။ဟုတ်ကဲ့။ဆိုတော့မြန်မာနိုင်ငံရဲ့လော်လော်ရဲ့ပြဿနာကစစ်တပ်ကအနာဖင်လိုက်တဲ့စစ်အနာရှင်စနစ်ပေါ့စစ်တပ်ရဲ့အော်ဒါလွှမ်းမိုးမှုအခုဒီဆက်ရှိနေကြသေးရတယ်ဆိုတော့အဓိကကတော့ဒီအနာရှင်စနစ်ပေါ့လားဆိုတော့မြန်မာနိုင်ငံဟာဖွဲ့စည်းပုံရလည်းပဲစစ်တပ်ရဲ့အစင်ဝါကနိုင်ငံရေးမှာအတော်လေးကြီးမားနေတော့ဒီချက်ကဘလောက်ထိတားဆီးဖြစ်နေလို့ညီကုန်းဆွေးလို့ရလားခွင့်ရင
်ကျွန်တော်မြင်တာကတော့အနာရှင်လို့ပြောလို့ရှိရင်တက်မလို့တခုလေးကိုကျွန်တော်ပုံလေးကားချပြောလို့မရပါဘူးနောက်ပိုင်းမှာပို့ပြီးတော့ယူနေစုကြီးအတွက်အာမခံနိုင်မှုဆိုတာဟာကျွန်တော်ကတော့တူတစ်ခွက်တယောက်တစ်ခုတစ်ခွက်တကောင်းဆောင်တူကနေပြီးတော့လော်ဝစီအုပ်ပြီးတော့အာနာကိုစီမံခန့်ခွဲနိုင်တယ်ငါတို့မှဒါရပိုင်ခွင့်ရှိရဆိုအမြင်မျိုးရှိနေတော့ဘာကြက်ကနာအဖြစ်ရှာဖို့ခံနေမှာဖြစ်ပါတယ
်ဆိုတော့သဘောတရားအရလက်တွေ့အချင်းလောလောဆယ်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုကြည့်မယ်ဆိုရင်ဘယ်ဟာကိုစပြင်ခြင်းမလဲအဲ့တော့ဖွဲ့စည်းပုံကိုပြင်ရမလားအဲ့လိုတပါတီတူတယောက်တစ်ဖွဲ့တစ်စီးတစ်ခုရဲ့ဩဇာဆွမ်းမိုးနေတဲ့အခြေအနေကိုမရောက်ရအောင်တားဆီးနိုင်မဲ့ဟာဘယ်ဟာနဲ့ကျွန်တော်ဖန်တီးရမလဲအဲ့လိုအခြေအနေမျိုးမဖြစ်အောင
်ကျွန်တော်ဒီပုံကပြောနေတာတော့မြန်မာနိုင်ငံမှာ sequence ကိုခေါ်တယ်။တရားကိုဦးစားပေးလို့မလဲ။တရားသားတော့ဟာအစဉ်အတိုင်းဖြစ်တယ်လို့ဆိုဟာမှာစဉ်းစားကြရရှိပါတယ်။ကျွန်တော်အမြင်ကတော့ဗမာပြည်နဲ့လက်တော်ပြဿနာကိုအဓိကတိုင်းပြည်ပါတော်တော်ကြီးဖြိုးဖျားမှာဖြစ်သွားအောင်လုပ်ဖို့ဆိုရင်နံပါတ်1ကတော့စီးပွားရေးပါပဲ။ဒါကကျွန်တော်ရေလိုကာလလုပ်ရမယ်။အလယ်လက်ကာလမှာဗမာပြည်နိုင်ငံကြီးကိုတတ်ထမ်းမှာကတော့ကျွန်တော်ထင်တယ်ရွေးကောက်ပွဲပါပဲ။ရွေးကောက်ပွဲကိုပုံမှန်တက်မလို့ကလာခွင့်ပြုမယ်။ရွေးကောက်ပွဲကိုရက်လက်တွေကိုတက်မလို့ကဟလာဟိုကျွန်တော်တို့honor လို့မပေါ်တော့ဆန်လက်သက်သင်ခံနေဆိုလို့ရှိရင်ဝိုင်းနေရရတုံးရရှိလို့ပြောလို့ရှိပါတယ်နောက်ဆုံးအဆုံးဖြတ်ပြီးမှကတော့ဒီစီးပွားရေးနဲ့ရုပ်ောက်ပွဲပုံမှန်ဖြစ်လာလို့ရှိရင်တော့အာညီငယ်လို့ခေါ်တဲ့အကြ mission building ပေါ့နော်တိုင်းပြည်တစ်စောက်ကြီးကျောင်းတစ်စောက်ကြီးဒါကတော့ကမအဆုံးဆုံးတော့အလုံးလာကိုစီကောင်ကခိုက်တန်တဲ့အာနာကိုရမျိုးရှိတဲ့အနေနဲ့ဖြစ်ပါတယ်အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကဘယ်အားစပြရမလဲဆိုပြီးတော့အင်မတန်မှခက်ခဲတဲ့ကိစ္စတွေပေါ့နော်။အရက်ဆက်ချက်သက်သက်ဆိုင်ရလူမျိုးဟလာဒီပြောင်းစုကြီးတိထော်ရေးလိုအမျိုးဒါရအင်မတန်အရေးကြီးပါတယ်။ဒါလေးကိုလက်ဦးစားပေးပြီးတော့ကျွန်내ကျွန်တော်စီးပွားရေးလိုရေကောက်ပွဲလိုကိစ္စမျိုးလက်ကွယ်ပြုမယ်ဆိုလို့ရှိရင်ဒီနိုင်ငံပုံပြီးခက်ခဲနေမှာဒီလိုပြောလို့ကျွန်တော်တို့ကစီးပွားရေးတွေရေကောက်ပွဲတွေဦးစားပေးရမယ်ဆိုလို့ဒီနိုင်ငံရေးတွေမလုပ်အောင်မဟုတ်ပါဘူး။ကျွန်တော်အကုန်လုံးလုပ်ရမယ်။ဒါပေမဲ့ကျွန်တော်တို့ကဒီ sequence ကိုစဉ်းစားတဲ့အခါမှာလက်တော်တိုင်းပြည်အတွက်လိုအပ်တာဟာစီးပွားရေးနောက်ဆုံးအလေအလတ်လိုအပ်မှာ ယူကောက်ပွဲတွေဖြစ်တယ်။နောက်ဆုံးကတော့ဒန်ဒီနှစ်ခုတည်နေမှသာလေရေရှင်ဘီလ်ဒင်းကအောင်မြင်မှလို့ထင်ပါတယ်။နှုတ်ရှင်ကျွန်တော်နေနေမှာဟိုအငင်းပွားနေရတဲ့ပုံခတ်မှုလို့ကျွန်တော်တုံ့ပြန်ပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တဲ့မေးခွန်းကအဲ့တော့မြန်မာနိုင်ငံဟာကုမင်းရင်ပြောတဲ့ Nation Building အတွက်မှန်ကန်တဲ့လမ်းပေါ်ကိုရောက်နေပြီလို့ပြောနိုင်ပါလားခင်ဗျာ
Nation Building ကမှန်ကန်တဲ့လမ်းပေါ်ရောက်ဖို့ဆိုရင်ကျွန်တော်ကပြောရဲစီးပွားရေးပုံမှန်ဖြစ်ရမယ်။နော်စီးပွားရေးမရှိရင်စီးရင်မတည်မှုတွေတိတ်များနေမယ်ဆိုရင်ဒီကျွန်တော်တို့ကတိုင်းနာပြဿနာလူမျိုးစုပြဿနာကိုပဲအရင်ဆိုင်နေပြီးတော့ဒီဝန်ဆောင်ပြဿနာကိုမျက်ကွယ်ပြုလို့ဖြစ်ပြီးတော့တိုင်းပြည်မှာပုံမှန်တည်မှုတွေချွေးဖို့ဖြစ်လာနိုင်ပါတယ်။မတရားဝင်စုဝင်တဲ့ပုံစံဖြတ်တာနေမှာဒါတစ်ခုပေါ့။နောက်တစ်ခုကတော့ဒီရွေးကောက်ပွဲတွေဆက်ရှိနေတာဟာဒီမိုကရေစီကျပ်သားတွေကိုအလေးအကျင့်လုပ်ပေးတယ်လို့ဆိုရင်ဆောက်ပဲရွေးကောက်ပွဲတွေကဘလောက်ပဲ train set တွေအားနည်းတွေရှိစီရှိစီရွေးကောက်ပွဲတွေကဒါတမိုင်းလေးကြုံနေရှိပါလိမ့်အင်္ဂလိပ်ကဒါကြောင့်မို့ရွေးကောက်ပွဲတွေဆော်ကြီးရဆောက်ပြီးအလေးအကျင့်လုပ်ပေးကြတာ။အဲ့အားကောင်းလာမှဒါရှင်းတဲ့မှုတွေရှိလာမယ်ပွဲရမှုတွေကိုသိခံနိုင်တယ်။အဲ့ဒီမိလေးပဲတစ်ချီးချင်းနဲ့ကျွန်တော်တို့ဒီ Nation Building ကိုလာပြီးပြောင်းလဲတစ်ဆောင်ရေးကိုတွားရမယ်။အဲ့လိုမျိုးပဲနဲ့ပြောင်းလဲတစ်ဆောင်ရေးကိုသဘောမှာအလုံးပြည့်ပြီးတော့အတခါလေးခေါင်းကြီးဆိုင်ဆိုင်နဲ့ပြဿနာပြေလည်မယ်လို့ထင်ရင်လူအပ်တဲ့ရေကန်တွေကမရှိရင်ကျွန်တော်တို့ကဒီ design နဲ့ artificial လို့ခေါ်တဲ့အပေါ်ရင်တော့ဖြစ်နေမှာလေ။တကယ်တကယ်ဒါကြီးအောင်မြအောင်ကြည့်ကြမှုဆိုတာကမှခက်ပါတယ်။ဒါကြောင့်မို့ကျွန်တော်ပြောပြနေတာကတော့ institution တွေလို့ဆိုတာဒါပါပဲစီးပွားရေးနဲ့ပတ်သက်တဲ့ institution ကောင်းတွေလို့ဒီနိုင်ငံကြီးတစ်လိကိုတည်ဆောက်ပေးနေတဲ့ institution ကောင်းတွေလို့